ော်တာရှင်များခင်ဗျာဩဂုတ်လ5ရက်ဝါရှင်တန်ပို့သတင်းစာမှာကဘာအနေနဲ့မြန်မာစစ်တပ်အထိမခံနိုင်တဲ့နေရာဟာသူတို့ရဲ့ပတ်စာအိတ်ထဲမှာလို့ခုံးစင်တက်ထားတဲ့စောင်းမတ်တပုတ်ဖော်ပြခဲ့ပါတယ်ကုလသမဂ္ဂစွန့်စွန်ကြီးအဖွဲ့တစ်ဖွဲ့ကတင်းနေတာနေ့ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးမစ်ရှင်အစီရင်ခံစာမှာမြန်မာတပ်မတော်ရဲ့စီးပွားရေးအကျိုးအမြတ်တွေတရင်သားလူမျိုးစုတွေအပေါ်လူအခွင့်အရေးချိုးဖောက်ပုံတွေကိုဖော်ပြထားပြီးတော့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေအပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူဖို့တိုက်တွန်းထားပါတယ်ပြီးခဲ့တဲ့ဇူလိုင်လကလည်းရခိုင်ပြည်နယ်ကလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်ထိပ်ပိုင်းအရာရှိကြီး၄ဦးကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြည်ဝင်ခွင့်ပိတ်ပင်လိုက်ပါတယ်ဒါပေမဲ့လူ၈သိန်းကျော်ဘင်္ဂလားဒေ့ရှ်ကိုထွန်ပြေးခဲ့ရပြီးအကြမ်းဖက်တပ်ဖြတ်မှုတွေဆက်လက်ပေါ်ပေါက်နေတာနှစ်နှစ်ပြည့်တဲ့အချိန်မှာနိုင်ငံတကာရဲ့တုတ်ပြန်မှုဟာမထီရောက်မလုံလောက်ဘူးဆိုတာထင်ရှားလာတယ်လို့ဆောင်းမားကဆိုပါတယ်။ဒါအပြင်အကြမ်းဖက်မှုတွေဟာရခိုင်မှာသာမဟုတ်ပဲမြန်မာပြည်မြောက်ပိုင်းမှာလည်းကချင်အပါအဝင်တိုင်းရင်းသားလူမျိုးစုတွေအကြမ်းဖက်ခံရတဲ့အကြောင်း2016 NLD အစိုးရတက်လာပြီးတဲ့အချိန်အခုလက်တော်အချိန်အထိတိုက်ပွဲတွေလူအခွင့်အရေးချိုးဖောက်မှုတွေအင်တာနက်ဖြတ်တောက်မှုတွေဆက်လက်ပေါ်ပေါက်နေဆဲဖြစ်ပြီးတော့တနင်္ဂနွေလုံးညဉ့်ညံရေးသဘောတူညီမှုရရှိရေးကလည်းအလံဝင်နေဆဲဖြစ်ကြောင်းလည်းဖော်ပြထားပါတယ်။2015ရွေးကောက်ပွဲနဲ့အခြားသောအစိုးရဖွဲ့နိုင်ငံပြီးပြည်လုံးချုပ်ညဉ့်ညံရေးအတွက်စစ်ဘုတ်ချုပ်တို့ကျင်းတဲ့အောင်စူးစမ်းခဲ့ပေမဲ့မအောင်မြင်သေးပဲနိုင်ငံရေးနဲ့တရက်စီရင်ရေးရဲ့အထက်မှာစစ်တပ်ကရှိနေဆဲပါတဲ့။နိုင်ငံရေးအကြီးဆုံးစီးပွားရေးလုပ်ငန်းစုကြီးနှစ်ခုကိုလည်းစစ်တပ်ကပတ်ဆိုင်ထားတာပါ။ဒါအပြင်ဗိုလ်ချုပ်ကြီးတွေဟာပြည်သူစစ်ကနေအကျိုးကျေးဇူးတွေအများအပြားရနေတယ်လို့လည်းကုလသမဂ္ဂအစိုးရခန်းစားကဆိုပါတယ်။အခုထုတ်ပြန်တဲ့အစိုးရခန်းစားဟာမနစ်ကအစီရင်ခံစာအပေါ်တိစောက်ထားတာဖြစ်ပါလေတဲ့မနစ်ကတော့စစ်တပ်ခေါင်းဆောင်တွေကိုစစ်ရဇဝတ်မှုတွေနဲ့ ICC နိုင်ငံတကာခုံရုံးကိုတင်ဖို့နိုင်ငံတကာအတိုင်းအဝိုင်းကမြန်မာစစ်တပ်နဲ့ဆက်ဖြတ်ဖို့တိုက်တွန်းခဲ့ပါတယ်အခုဒီနှစ်မှာတော့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းအလုံးကိုပြစ်မှတ်ထားပိတ်ဆို့ဖို့နိုင်ငံတကာကုမ္ပဏီတွေအနေနဲ့လည်းမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့အဆက်ဆံမလုပ်ကြဖို့လမ်းပြမြေပုံတရထည့်သွင်းလိုက်ပါတယ်ဒါအပြင်စစ်တပ်ပိုင်းစစ်တပ်နဲ့ဖက်ဆက်လုပ်ကင်နေတဲ့လုပ်ငန်းကုမ္ပဏီတွေရဲ့အမည်စရင်းအသေးစိတ်ကိုလည်းဖော်ပြထားပါတယ်စစ်တပ်နဲ့အနီးကပ်ဖက်ဆက်လုပ်ကင်နေတဲ့ကုမ္ပဏီပေါင်း140ကျော်ရှိပြီးအဲ့ဒီထက်က26ခုဟာစီရေးပဋိပက္ခတွေဖြစ်ပေါ်နေတဲ့ဒေသတွေကကြောက်စိမ့်နဲ့ပထမတူဖွဲ့ခွင့်ရရှိထားတယ်လို့လည်းသိရပါတယ်။ပြီးတော့လည်းစစ်တပ်ပိုင်းလုပ်ငန်းတွေနဲ့အနီးကပ်လုပ်ကင်နေတဲ့ပြည်ပကုမ္ပဏီပေါင်း59ခုကိုလည်းဖော်ပြထားပါတယ်။အများစုကတရုတ်တောင်ကိုရီးယားဂျပန်နဲ့စင်ကာပူကဖြစ်ပါတယ်။အလားတူ2016ခုနှစ်ကစပြီးတော့မြန်မာစစ်တပ်ကိုလက်နက်ရောင်းချနေတဲ့နိုင်ငံ14နိုင်ငံရှိပြီးတရုတ်ရုရှားနဲ့အစ္စရေးနိုင်ငံတွေပါဝင်တယ်လို့ဆောင်းပါးကဖော်ပြပါတယ်ခင်ဗျာသောတာရှင်များခင်ဗျာဩဂုတ်လ5ရက်အိန္ဒိယအခြေစိုက် Approach Time သတင်းစာမှာလည်းအိန္ဒိယကမြန်မာကိုရင်းငုပ်သင်းမောလွှဲပြောင်းပေးမယ်ကိစ္စဟာဒေသတွင်းကတရုတ်ရဲ့ဩဇာကိုဖက်ပြိုင်မှုဖြစ်တယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်ဇူလိုင်လ29ရက်နေ့ကအိန္ဒိယနဲ့မြန်မာစစ်တပ်ချင်းအပြန်အလှန်ပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြပြီးအဲ့ဒီထက်မှစစ်ရေးလက်ကျင့်မှုနဲ့ပင်လယ်ပြင်ဒုံကျုံကြီးပူးပေါင်းဆောင်ရွက်မှုတွေပါဝင်ပါတယ်ဒါအပြင်အိန္ဒိယကမြန်မာရေတပ်ကို INS Sindhuvia အမည်ရှိတဲ့ရေငုပ်သင်္ဘောလွှဲပြောင်းပေးမယ်လို့ Apport Time သတင်းစာကဖော်ပြပါတယ်။အဲ့ဒီရေငုပ်သင်္ဘောကိုအိန္ဒိယအစိုးရပိုင်း Hindustan သင်္ဘောချင်းမှာခင်မီအစ်စ်မြင့်တင်ရေးတွေဆောင်ရွက်ပြီးစီးရင်မြန်မာရေတပ်လက်ကျင့်ရေးအတွက်ပေးရမှာဖြစ်တယ်လို့လည်းဆိုပါတယ်။တကယ်တော့ဘင်္ဂလားပင်လယ်အော်အတွင်း BR line လို့ခေါ်တဲ့ဇင်းချန်တဲ့ပတ်လန်အစီအစဉ်နဲ့တရုတ်ကဖြန့်ကျက်လာမှာကိုအိန္ဒိယကစိုးရိမ်မကင်ဖြစ်နေတာပါ။အထူးသဖြင့်ကြောက်ဖြူရေးနဲ့စိတ်ကန်းတဲ့တရုတ်ရေတပ်ဆက်ဆက်သွားမှာကိုပူပန်နေတာဖြစ်ပါတယ်တဲ့အလားတူမြန်မာကလည်းတရုတ်ကကြောတော်နောက်ခံပြုထားတဲ့ဝေါနဲ့ကိုကန်တပ်ဖွဲ့တွေကြီးထွားလာမဲ့အပေါ်စိုးရိမ်မကင်ဖြစ်နေတယ်လို့ Apport Times သတင်းစာကဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ